ထိုင်းမြန်မာနယ်စပ်ရနောင်မြို့ကအဆောက်အုံတစ်ခုမှထောက်ထားမဲ့မြန်မာအလုပ်သမား200ကျော်အလုပ်လုပ်ခွင့်လက်မှတ်ရမယ်ဆိုပြီးလူပွဲစားကခေါ်ဆောင်လာပြီးနှစ်လနီးပါးကြာတဲ့အထိအပြစ်မထွက်ရဘဲပိတ်မိနေတဲ့အတွက်အလုပ်သမားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေစီတိုင်ကြားခဲ့ပါတယ်။သူတို့ကိုဥပဒေကြောင်းအရအကူအညီပေးနိုင်ဖို့အလုပ်သမားအဖွဲ့တွေစူးစမ်းနေတဲ့အကြောင်း VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်ရနောင်မြို့ကအဆောက်အဦတစ်ခုမှာလူပွဲစားတွေခေါ်လာတဲ့အထောက်ထားမဲ့မြန်မာလူသမား200ကျော်ဟာအလုပ်လုပ်ခွင့်မရဘဲနှစ်လနီးပါးကြာတဲ့အထိပိတ်မိနေတဲ့အတွက်တိုင်ကြားလာကြောင်း AAC လူသမားရေးအဖွဲ့ကအလုပ်သမားရေးလှုပ်ရှားသူကိုရဲမင်းကပြောပါတယ်
။200ကျော်တည်ရတယ်ဒီကိစ္စမှာလူကြီး60ကျော်လောက်ကတော့နည်းနည်းချင်းနေတယ်ကွာ။ဟိုတခြားလူမတန်းနဲ့အဲတိုင်ကြားလာတာပေါ့နော်တိုင်ကြားလာတဲ့အနေအထားမှာရှိတယ်။အဲပြီးတော့သူကတော့ဒီမြန်မာပြည်ကနေပြီးတော့ထိုင်းနိုင်ငံထဲကိုတရားမဝင်ရောက်ကြိုးစားတဲ့လူတွေပေါ့တရားမဝင်ရောက်လာတဲ့လူတွေပဲဒါပေမဲ့ပွဲသားတွေကတော့လိန်လာတာတော့ဗာလဲဆိုတော့တရားမဝင်ဝင်ရမယ်အလုပ်ရှိတယ်အဲတရားဝင်ထောက်ထားရမယ်ဆိုပြီးတော့ခေါ်လာတာပေါ့တကယ်တော့အခုဒီလူသားတွေတရားဝင်ထောက်ထားလည်းမရဘူးပြီးတော့အဲ့နေရာမှာလည်းစောင့်နေရတာတချို့က9လပိုင်း6လပိုင်းနေရဒီတချို့7လကို2လရှိပြီစောင့်ဝင်နေတွေလည်းကိုယ့်အကူဖြည့်ချင်းရတယ်ကိုယ့်ခက်ခဲလာတယ်
မြန်မာလူသမား200ကျော်ဟာအထောက်ထားမဲ့တွေအဖြစ်ထိုင်းနိုင်ငံထဲကိုရောက်ရှိလာပြီးထိုင်းဆိုရကလုတ်ပေးမဲ့တန်းရောင်ကတ်လို့ခေါ်တဲ့အလုပ်လုပ်ခွင့်လက်မှတ်ရဖို့အတွက်လဲကျပ်ငွေ18သိန်းထက်မနည်းပေးလာခဲ့ရတယ်လို့အလုပ်ကံအခွင့်အလမ်းရဖို့စောင့်စားနေခဲ့ကြတာပါအခုအခါမှာတော့အလုပ်ကံမရှိတာကြောင့်စာဝင်နေရေးအချက်ခဲတွေလည်းကြုံနေရပါတယ်သူတို့ရဲ့ကြေတနာကိုဥပဒေကြောင်းအရဖြည့်ရှင်းပေးနိုင်ဖို့လှုံ့ဆော်နေတယ်လို့လဲကိုရဲမင်းကပြောပါတယ
်ကိုစားတွေတကယ်လို့ဒီမျက်နာတဲ့ဒီလူမားရဲ့နေနာမှုကိုဖြည့်ရှင်းပေးဦးဆိုလဲဥရိယာပေါ့နော်။ရင်ဆိုင်ခိုင်းမှု၊ရင်ဆိုင်နိုင်၊ရင်ဆိုင်မှု။အတရားဆွဲဆိုမှုတွေလုပ်ပေးနိုင်ဖို့ကျွန်တော်လုပ်နေပါတယ်မှာ။အဲ့ဒါအခုကျွန်တော်တို့ကဒီကိစ္စမျိုးဆိုတော့တော်တော်လောက်အကန့်ခတ်ပါလေ။လူမားတွေကလည်းဘာမှအထောက်အထားမရှိဘူး။ထိုင်းပြည်တိုင်းရင်ဆိုင်နေဖြစ်ရင်လည်းသူတို့တွေဖမ်းဆီးခံရနိုင်တယ်။အဲအဲ့လိုမှမရင်ဆိုင်ဘူးဆိုရင်လည်းဒီပွဲစားတွေလုပ်ချင်တာကိုလုပ်တာကိုကောင်းကောင်းခံရတယ်လို့ဖြစ်နေတယ်။
အခုဆိုရင်ဩဂုတ်လ3ရက်နေ့ကနေ15ရက်နေ့အထိထိုင်းနိုင်ငံထဲမှာရှိတဲ့မြန်မာပါဝင်အိန္ဒိယချင်း၄နိုင်ငံကအထောက်ထားမဲ့တွေအတွက်တန်းရောင်ကတ်လို့ခေါ်တဲ့အလုပ်လုပ်ခွင့်လက်မှတ်တွေလုပ်ပေးဖို့အတွက်စည်ရင်းတင်သွင်းခွင့်ပြုထားတာပါအခုလိုမျိုးတရားဝင်အထောက်ထားလက်မှတ်များပြုလုပ်ပေးမယ်ဆိုတာကြောင့်မြန်မာနိုင်ငံသားတွေဟာတရားမဝင်လမ်းကြောင်းတွေကနေတဆင့်နေ့စဉ်ယာနဲ့ချီပြီးခိုးဝင်လာနေကြပါတယ်ရှင်